ေါ့နော်ဒီ88မျိုးစံငင်းချိုင်းနဲ့ပွင့်လင်းလူအဖွဲ့အစည်းရပါတော့ရှမ်းပြည်နယ်အတွင်းကတိုက်ပွဲဖြစ်ပွားနေတဲ့မိုင်းရှူးမြို့နယ်ကဟိုက်ပါဒုက္ခသည်စခန်းကိုသွားရောက်ပြီးတော့ပေါ့နော်ဒေသခံတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့သွားရောက်ကူညီပေးတယ်ဆိုပြီးတော့သိရပါတယ်ဒီဒုက္ခသည်စခန်းမှာပေါ့နော်ဒေသခံတွေအနေနဲ့ဘလို့ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတယ်ဆိုပြီးတော့များအကိုတို့သိထားပါလေရှင်
အခုလုံးစဲမြေပြင်မှာတကယ်ဖြစ်နေတဲ့ဟာတွေကတော့သုံးရီအစာတနေရာထဲမှာပဲချိုးတနေရာထဲမှာပဲတောက်ဆိုတဲ့ခါကျတော့သူတို့ဝင်းယောဂါတွေစပြီးတော့ကြံစည်တာတွေ့ရတယ်။တာဝင်းပြက်ဝင်းလျှောတွေဖြစ်နေတယ်ဝင်းခိုက်တဲ့ယောဂါတွေစဖြစ်နေတာတွေ့ရတယ်။နောက်တစ်ခုကချားနာတဲ့ဟာကတော့အများစုမှချားနာတဲ့ဟာတွေဖြစ်နေတာတွေ့ရတယ်။အသုံးနှောက်ကလေးအရေအတွက်ကလူ200ကျော်လောက်ရှိအောင်ကျွန်တော်တွေ့ရတယ်။အဲ့ကလေးတွေကျမကြီးဆောင်ဆောင်ကလည်းအရင်အရေးကြီးတဲ့ရှင်တွေဖြစ်တယ်ပေါ့နော်။
အခုအကိုတို့သွားရောက်တဲ့အခါမှာဆရာဝန်အင်အားဘယ်လောက်လောက်ပါလဲ။တခြားကူညီတဲ့သူတွေရောဘယ်လောက်လောက်များပါပါလဲရှင်
။အခုကျွန်တော်တို့နဲ့ဒူးဆရာဝန်3ယောက်ရှင်မှု4ယောက်အဲ့ဒီဟာမျိုးတွေပါလာတယ်အဲ့ဒါကကျွန်တော်တို့စပီးနဲ့ပတ်သက်ပြီးတော့ကေစေကူစားဖို့အတွက်ဒီနေ့တက်ပြီးသားလူ2ယောက်ပါမယ်။နောက်အပြင်ကတော့ကျွန်တော်ဒီဘက်က88မျိုးဆက်ကလူတွေပါမယ်။နောက်သတင်းတောက်တချို့ပါမယ်။ဒါပါပဲ
။ဒီကျမရေဆောင်ရှောက်မှုအပြင်ပေါ့နော်။စာဝတ်နေရေးအတွက်ပေါ့နော်။တခြားဘလို့ထောက်ပံ့မှုမျိုးတွေရောဆောင်ရွက်ပေးသွားဖို့များရှိမလဲရှင်။
အခုကျွန်တော်တို့သူတို့မြေပြင်စီးရင်အရာအဲဒီ hyper နဲ့ဝမ်ဝမဟာဝမ်ဝမ1200လူကြီး hyper မှာတောင်းဆိုတဲ့ခါကျတော့သူတို့ရဲ့ရေအတွက်နဲ့လုံးလုံးစဲသူတို့နေနေရတဲ့နေရာတွေကပြဿနာအများကြီးရှိတာကျွန်တော်တို့ညာတွေ့ရတယ်ဗောနော်ဓာတ်ပုံတွေရအောင် video file တွေရအောင်အဲ့ဒါကဘာလဲဆိုတော့အလုံးပေါင်းမှာ140ရှိတဲ့56လုံးပေါ်မှာဒါလူ1000ကျော်စုနေရတယ်အိမ်သာလည်းအလုံးပေါင်းလူ1100မှာမှဖြစ်လို့မရှိသေးတယ်လုံးလုံးစဲမှာသူတို့နေဖို့ခိုးဖို့အတွက်ကိုဒီကြောင့်ကျွန်တော်စလုပ်ပြီးမယ်ပြီးတဲ့ခါကျအရင်အင်တာနက်ပတ်သက်တဲ့ဟာတွေကျွန်တော်စလုပ်ပြီးမယ်ပြီးတဲ့ခါကျနောက်ကနေပြီး88ကနေပြီးနောက်တန်းကနေပြီးအလူခံလို့ရတဲ့ဟာတွေကနေပြီးတော့စနေရီခံနဲ့ပတ်သက်တဲ့ဟာရောအဓိကကျန်းမာရေးစောင့်ရှောက်မှုပေါ့ကျန်းမာရေးစောင့်ရှောက်မှုရယ်စနေရီခံနဲ့ပတ်သက်တဲ့နောက်တန်းကနေပြီးတော့လိုအပ်တဲ့ကျွန်တော်ဒီဘက်ကလိုရယ်လို့ပြောတဲ့ဟာတွေသူတို့ပြန်ပို့ပေးဖို့အစီအစဉ်ရှိပါတယ်လုံးလုံးစင်မှာတော့နေရက်ကိုပြန်လို့မရသေးတဲ့တကြီးရွယ်ဟိုတွေကလည်းပြဿနာအများကြီးရှိတာတွေ့ရပါတယ်တကြီးရွယ်ဟိုတွေအနေနဲ့ကလုံးလုံးစင်မှာသူတို့ကျန်းမာရေးကိုစောင့်ရှောက်ပေးမယ်ပြည်မှုအဆင့် level ရှိတဲ့လူတော်မရှိဘူးဖြစ်နေတာဟုတ်ကဲ့လုံးလုံးစင်တာမန်စီးပြီးအစီအလောက်ကလေးနဲ့ပဲသူတို့လုံနေရတာသွားကြည့်တွေ့ရတယ်။အဲ့တကြီးရေဟိုတွေကိုဖြစ်နိုင်ရင်တော့လေကျွန်တော်ပါတဲ့ဆရာဝန်တွေလည်းအရင်စောင့်ရှောက်မှုလုပ်ကြည့်မယ်။တချို့အဲ့မှာဟိုတန်ရာထိခိုက်တန်ရာရရှိထားတဲ့ဒူတွေကိုတော့ကျွန်တော်နှိစက်ရာစေုံပို့နိုင်မှုတော့ကျွန်တော်စူးစမ်းဖို့ပြင်ဆင်နေပါတယ်။အပြင်းစစ်မီးကတော့လုံးဝမရှိဘူး။ဆက်ပြောင်းနိုင်မီးနဲ့ပဲသွားနေရတယ်ဆိုတော့ည7:00 9:00 လောက်ဆိုရင်အားလုံးကအမောင်ကျသွားပြီပေါ့။အမောင်တိဖြစ်သွားပြီ။ဆောင်းနိုင်လည်းအများကြီးမရဘူး။သူတို့ရှိတဲ့ဟာလေးတော့ပဲထောင်းတာဆိုတော့အခုလောလောဆယ်ကျွန်တော်တို့သူတို့ဆိုလာပြားနေနဲ့နှိစင်ပေးဖို့ကျွန်တော်တို့ကြင်ထားတယ်။စောစားတဲ့ခိုးတဲ့ဟာကိုဆက်ပြီးစောက်ပေးဖို့ကျွန်တော်ကြင်ထားပါတယ်။
SSPB SSA နဲ့ဒီအစိုးရနဲ့ပေါ့နော်တိုက်ပွဲဖြစ်ပွားနေတဲ့အနေအထားအရဆိုရင်ဒီမိုင်းရှုမြို့နယ်အပြင်ပေါ့နော်ဒုက္ခသည်တွေဟာလာရှိုးတောင်ကြီးလဲချာစတဲ့မြို့တွေကိုလည်းထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးတော့သိထားပါဗါးအကိုတို့ hyper နဲ့ဝမ်ဝဒုက္ခသည်စခန်းတွေအပြင်တခြားမြို့တွေကဒုက္ခသည်စခန်းတွေကိုရောတွားရောက်ဖို့များအစီအစဉ်ရှိမလားရှင်
ရှိတယ်အဲ့ဒီဒီဘက်ကိုလည်းကျွန်တော်တို့သွားဖို့အစီအစဉ်ရှိပါတယ်လောလောဆယ်ကတော့အစိုးဆုံးနေရာတွေကိုကျွန်တော်တို့ကျွေးလိုက်တယ်အစိုးဆုံးဆိုတာတဲ့လူရေအားဒုက္ခတွေအားအများဆုံးနေရာတွေကိုကျွန်တော်ယူလိုက်တာပါအဲ့မိုင်းနောင်တို့ဘာလို့ရှိသေးလဲမိုင်းနောင်ရှိမယ်အဲ့မိုင်းရှူးတဝိုက်ကနေရာတွေရှိမယ်ဟိုဘက်ကလွိုင်းလေးတဝိုက်ကနေရာတွေရှိအောင်မှာလောလောဆယ်မြေပြင်စီးရင်အတိအကျကိုကျွန်တော်တို့လည်းအခုတည်းကောက်ခံလို့မရသေးဘူးပေါ့နော
်ဟုတ်ကဲ့ရှင်အကိုတို့ဒီခီးစင်ရကြတော့ဘယ်နည်းလောက်ကြာနိုင်မလဲအကိုတို့ဘယ်လိုမျိုးများမှန်းထားလဲရှင်
ဟုတ်ကျွန်တော်လောလောဆယ်ပထမတစ်ခေါက်ပေါ့အခုလောလောဆယ်အထိုင်ရှေ့ပြေးဖွဲ့ရ10ရက်လောက်ကြာမယ်အဲ့ဒီအဖွဲ့ရဒါလေးအဲ့မှာလေအထိုင်ထားမယ်ပေါ့အဲ့ဒုက္ခသည်စခန်းနေမှာလေကျွန်တော်တို့ရှေ့လူတချို့နဲ့အထိုင်ထားမယ်ပြီးရင်နောက်တန်းကလူတွေတဖြည်းဖြည်းနဲ့ကယ်ဆယ်ကူညီမယ့်အဖွဲ့တွေနောက်ထပ်ဆရာဝန်အဖွဲ့တွေထပ်ပြီးတော့ခေါ်နိုင်မှုကျွန်တော်တို့ပြင်ဆင်မယ်ကျွန်တော်တို့အဖွဲ့တော့ဒါ10ရက်လောက်လောလောဆယ်ဒီမှာအထိုင်ထားပြီးအလုပ်လုပ်မယ်ပေါ့
လက်ရှိပေါ့နော်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကရောဘယ်လိုများရှိရဆိုပြီးတော့အကိုတို့သိထားပါလဲရှင
်မနေ့ကအထီတော့ပြစ်ခတ်နေကြတော့မယ်ဒါပေမဲ့ဒီနေ့ကတော့လာပြစ်နေဖြစ်လို့လာမသိဘူးအပြစ်ခတ်ဒီငြိမ့်နေတယ်ပေါ့နော်ငြိမ့်နေတယ်ဒီနေ့ကတော့နည်းနည်းငြိမ့်နေတာတွေ့ရတယ်ဟုတ်
ဒီကူညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ဒုက္ခသည်စခန်းတွေကိုသွားရောက်တဲ့လမ်းခီးတွေမှာရောဘလို့အခြေအနေတွေကြုံတွေ့ရတာများရှိပါလဲရှင
်။လမ်းခီးမှာတော့အေးအေးဆေးဆေးပါပဲ။အားလုံးအေးအေးဆေးဆေးပါ။ဟိုရပိုင်းကတော့နည်းနည်းအန္တရာယ်ရှိတယ်။တုံခဲ့တဲ့တရနေ့ရက်နဲ့နောက်ဆုံးမနေ့ကအထိအန္တရာယ်ရှိသေးတယ်။ဒီနေ့ကတော့ကူညီပြတ်နေတဲ့ဟာကျွန်တော်တွေ့ရပါတယ်
။ဟုတ်ကဲ့ပါ။အခုလို့ဖြေကြပေးရတဲ့အတွက် RFA ကျေးဇူးတင်ပါရှင်
။ဟုတ်ကျေးဇူးပါခင်ဗျာ။